Welcome to the Voice of America in Burmese.
mingla mane khima shin washington myo ro voa american tan ga ni 2020 pye ni february 4 ye inga ni ne ne khin season go myama sano chein minute 6 nai ga ni 9 nai thi line to meter 3240 48 tu ga ni dai yai thau lwin twa ma ba facebook sa myin na phit de voa burmese news ga ni le a chein ne de pye ni na sin nai ma re shin jama injin nai ma
mingla mane khima khna chin aw ga zaw lai ma ဒီမနက်မှာထူးခြားတဲ့တဲ့တွေကတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်တင်းချိုရေးအတွက်တည်ဆောက်နေတဲ့ကရင်တထောင်ဆက်စေယုံတွေကိုဖွင့်လိုက်ပါပြီ။ယောဂပိုးတက်ဖြတ်ရေးဆောင်ရွက်မှုတွေမှာကူညီလှုပ်ဆောင်မှုအမေရိကန်ပညာရှင်တွေကိုတရုတ်ကလာခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာဒေါ်လာဘီလီယံနဲ့ချီတဲ့တန်ဖိုးရှိတဲ့ဆက်မှုစုံတည်ဆောက်ဖို့ထိုင်းကုမ္ပဏီကစီစဉ်နေပါတယ်။ဒီလိုထူးခြားတဲ့တဲ့တွေကိုတော့မှတ်သိထိုင်းနေအတူတင်ပြပေးသွားမှာပါခင
်။ကောင်းပါပြီ။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိလွယ်လွင့်တကူစစ်ဆေးနိုင်မယ်စနစ်မြန်မာနိုင်ငံမှာသမကကြံနိုင်ငံကြီးတွေမှာပါထုတ်လုပ်နိုင်မှုမရှိသေးပေမဲ့အခုချိန်မှာအဓိကလှုပ်ဆောင်တဲ့အရာတွေကတော့ဘာတွေပါလဲ
။မရှိဘူးဆိုတာမရှိဘူးတို့အစိုးရအနေနဲ့တော်ဝင်ရှိသူတွေအနေနဲ့တရားဝင်ပြောရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီနေ့ဒီချိန်ဒီကျွန်တော်နားလည်တဲ့နောက်ပေါ့နော်မြန်မာနိုင်ငံမှာ
confirm ဒါကတော့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့ကျမတို့ကူးစက်နေတဲ့နောက်ဆုံးအခြေအနေတွေကိုအမေရိကန်ပြည်ထောင်စုကကူးစက်ရောဂါအထူးခုဒေါက်တာဇေယျတက်နဲ့မေးမြန်းထားတာဖြစ်ပါတယ်။သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါ။တခါကျမကြီးအမေရိကန်ပြည်ထောင်စုမှာကျမတို့ဒီအဲ့ဒီနောက်မှာတော့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးတဲ့နောက်အနာဂတ်ဘာတွေဆက်ဖြစ်မလဲဆိုတဲ့သတင်းဆောင်မကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍမြန်မာတခွင်တက်တန့်အောင်သတင်းလှစတာတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြမှာပ
ါ။တရုတ်နိုင်ငံမှာအနည်းဆုံးလူပေါင်း326ယောက်သေဆုံးပြီး19,200တဲ့မနဲ့ကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ရေးအတွက်အလင်းမြန်တိစောက်ခဲ့တဲ့ကရင်တထောင်ဆက်ဆေးရုံတစ်ကိုအာဏာပိုင်ကတင်းနေလေးမှာဖွင့်လိုက်ပါပြီ။ထောင်ပေါင်းများစွာသောတန်တရားရှိသူတွေကိုစံတပ်ထားတဲ့ရလဒ်တွေထွက်လာတာနဲ့အမျှဒီဗိုင်းရပ်စ်ကိုကူးစက်သူအရေးအတွက်ဟာလက်ရှိတဲ့ပိုပြီးတိုးလာနိုင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။လက်ရှိချိန်ထိဗိုင်းရပ်စ်ကိုကူးစက်သူအများစုဟာတရုတ်နိုင်ငံအတွင်းမှာဆိုပေမဲ့နိုင်ငံပေါင်း23နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအနည်းဆုံး150လောက်ရှိနေပါတယ်။ဒီဗိုင်းရပ်စ်ကြောင့်ဖိလစ်ပိုင်နိုင်ငံမှာတင်းတင်းကြပ်ကြပ်တွေကတအူးသေဆုံးသွားတာကြောင့်ဒါဟာတရုတ်နိုင်ငံပြင်ပမှာဒီဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးမှုလည်းဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့ဝူဟန်မြို့မှာအခုအသစ်ဖွင့်လိုက်တဲ့ဆေးရုံတိစောက်ရေးအတွက်အလုပ်သမားပေါင်း 9,500 ပါဝင်ခဲ့ကြတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဇန်နဝါရီလ25ရက်နေ့ကဆေးရုံတွေကိုစတင်တိစောက်ခဲ့ကြတာဖြစ်ပြီးဝူဟန်မြို့မှာနောက်ထပ်ဆေးရုံတွေတခုမကြာခင်ရက်ပိုင်းအတွင်းထပ်မံဖွင့်လှစ်နိုင်မယ်လို့ဆိုပါတယ်။ဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ရေးဆောင်ရွက်တဲ့အနေနဲ့တရုတ်အနာဘာနီကတချို့ဒေသတွေမှာခီးတွာလာခွင့်တွေကန့်သတ်ထားလိုက်ပြီးကျောင်းနေအပါဝင်လူအများစုဝေးမှုကရှောင်ရှားနိုင်ရေးအတွက်အားလိုက်ရတွေကိုလည်းတိုးချက်သတ်မှတ်ထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ကနေအမေရိကန်ကိုပြန်လာကြသူတွေအနေနဲ့14ရက်တည်းသန့်ခွဲထုတ်ပြီးယောဂပိုးရှိမရှိစောင့်ကြည့်ခံကြရမှာဖြစ်တယ်လို့လွန်ခဲ့တဲ့တရက်နှစ်ပတ်အတွင်းတရုတ်ပြည်ကိုသွားခဲ့မှုတဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုတော့ပြည်ဝင်ခွင့်ပိတ်ပင်ထားပါတယ်
။ကျောင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုကူညီတိုက်ဖြတ်ရေးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ကျွမ်းကျင်သူတွေကိုတရုတ်ကလက်ခံလိုက်ပါပြီ။အမေရိကန်ပြည်ထောင်စုဟာတရုတ်ကနေသူ့နိုင်ငံသားတွေကိုကယ်ထုတ်ပြီးခီးသွွားလာခွင့်ကန့်သတ်ချက်တွေချမှတ်တာဟာဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်တုံလုံးခြောက်ခြားစရာဖြစ်အောင်လှုံ့ဆော်တာဖြစ်တယ်လို့တင်းနှင်းလာနေမှာပဲတရုတ်ဘက်ကဆွဆွဲလိုက်ပြီးတစ်ချိန်တည်းပါပဲအမေရိကန်ကျွမ်းကျင်သူတွေကိုလက်ခံတာဖြစ်ပါတယ်။ဗိုင်းရပ်စ်ကိုတိုက်ဖျက်ရေးနဲ့ဗိုင်းရပ်စ်အကြောင်းပိုပြီးလေ့လာနိုင်ရေးအတွက်တရုတ်ဆိုင်ရာ WHO mission မှာအမေရိကန်ကျွမ်းကျင်သူအဖွဲ့ကိုပူးပေါင်းဆီလွတ်ဖို့ကန့်လန့်ချက်ကိုတရုတ်ကလက်ခံလိုက်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရဂျူဒီရီကပြောပါတယ်။တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကတခြားနိုင်ငံတွေနဲ့ဒေသပေါင်း23ခုကိုပါကူးစက်ပြန့်နှံ့နေပြီးဖိလစ်ပိုင်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံအမျိုးသားတဦးသေဆုံးခဲ့ရတာကြောင့်တရုတ်ပြည်ပမှာပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။ကမ္ဘာတစ်လွှတ်ကလေကြောင်းလိုင်းတွေနဲ့တရုတ်နိုင်ငံခီးစဉ်တွေကိုရပ်ထားပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်မှာရှိတဲ့နိုင်ငံသားတွေကိုပြန်ခေါ်ပြီးခီးသွွာလာခွင့်ကန့်သတ်မှုတွေလုပ်တာဟာဆိုရင်စိုးရင်ကြောက်လန့်မှုဖြစ်အောင်လုပ်နေတာလို့တရုတ်ကဆွဆွဲတာပါ ပြီးခဲ့တဲ့14ရက်အတွင်းတရုတ်ကိုသွားခဲ့တဲ့နိုင်ငံသားသားတွေအမေရိကန်ပြည်ဝင်ခွင့်ဆိုင်ငံ့နာအပါအဝင်အမေရိကန်ဘက်ကဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနCDCဘက်ကလည်းခုခံပြောဆိုထားပါတယ်။သမ္မတတော်နဲ့ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှု
အထက်လွှတ်တော်ကတရားသည်လွှတ်ပေးဖို့တရားသလောက်ရှိနေပြီမလဲသမ္မတကိုဥဆောင်တရားစွဲထားတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တေဟာဒီနေ့လာနေ့ကအမှန်အပြည့်နဲ့အပြည့်သက်ရှောင်လဲချက်တင်ခဲ့ကြပါတယ်သမ္မတပေါ်တင်ထားတဲ့စွဲချက်နှစ်ခုအတွက်အောက်လွှတ်တော်တရားလိုအဖြစ်ဆောင်ရွက်သူများအဖွဲ့အကြီးကဲဒီမိုကရက်လွှတ်တော်အမတ်အဒမ်ရှစ်ကသမ္မတတော်နဲ့ထရမ့်မှာအပြည့်ရှိတယ်လို့တက်သေးပြနိုင
But it's not too late for us to honor ours, to wield our power to defend.
Donald Trump ဟာဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ထိန်းသိမ်းပါမယ်ဆိုရက်သူ့ရဲ့ဂရုသစ္စာကိုချိုးဖောက်လိုက်ပါပြီ။ဒါပေမဲ့ကျွန်ုပ်တို့ဟာကျွန်ုပ်တို့ရဲ့ဂရုသစ္စာကိုကာကွယ်ဖို့ဒီမိုကရေစီကာကွယ်နိုင်အောင်အင်အားစုစည်းဖို့အချိန်သိပ်မနှောင့်သေးပါဘူး။သမ္မတဟောင်းအိဗရာဟင်လင်ကန်ပြောခဲ့သလိုပါပဲ။ကျွန်တော်တို့ဟာကျွန်တော်တို့လုပ်ရမယ့်တာဝန်ကိုမလုပ်နိုင်အောင်လှောင်ပိတ်ထားခြင်းမခံကြပါစေနဲ့။ကျွန်တော်အပေါ်မှားယွင်းတဲ့ဆွဆွဲမှုတွေချင်းချောက်မှုတွေအစွဲကိုဖျက်ဆီးမဲ့အန္တရာယ်တွေရဲ့ချင်းချောက်မှုတွေကလည်းပဲမခံရပါစေနဲ့အမှန်တရားဟာခွန်အားကိုဖြစ်ထွန်းစေတဲ့ဆိုတဲ့အပေါ်မှာယုံကြည်မှုရှိကြပါစို့အဲ့ဒီအမှန်တရားကကျွန်တော်ရဲ့တာဝန်ကိုစွန့်ကန်းတိုင်အောင်ထမ်းဆောင်နိုင်ဖို့ဥတီခေါ်ဆောင်သွားပါလိမ့်မယ
်2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့ပြန်ပြည့်ဖြစ်လာနိုင်ခြင်းရှိတဲ့အထူးသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဆိုင်တဲ့ကိစ္စရပ်တွေစုံစမ်းဖော်ထုတ်ပေးမှယူကရိန်းကိုပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းထားတဲ့အမေရိကန်ဒေါ်လာ390တန်တန်ဖိုးရှိတဲ့စစ်ရေးအကူအညီတွေပေးမယ်လို့သမ္မတထရန့်ကယူကရိန်းသမ္မတဗိုလိုဒီမီဇယ်လင်စကီကိုအကြက်ကင်တောင်းဆိုခဲ့ခြင်းကဥပဒေချိုးဖောက်ရရောက်စေတာကြောင့်သမ္မတကိုရာထူးကဖယ်ရှားပေးဖို့အထက်လွှတ်တော်မှတွေကိုအဒမ်ဆစ်ကတိုက်တွန်းခဲ့တာပါယူကရိန်းဆိုရဟာရုရှားလိုလာတဲ့ခွဲထွေသမားတွေနဲ့ဆစ်ဖြစ်နေတာကြောင့်အမေရိကန်ရဲ့စစ်ရေးအကူအညီတွေကိုလိုအပ်နေတာပါ
American Democrat Party ရဲ့တမရလောင်းဖြစ်ရေးရှင်းပြနေကြသူတွေလက်နက်ချီစီယုံရေးဆောင်ရွက်ခဲ့ပြီးနောက်မှာတော့တင်းနှင်းလာနေညမှာစပြီးပါတီဝင်တွေစတင်မဲပေးရွေးချယ်နေကြပါပြီ။လာမယ့်နိုဝင်ဘာလမှာ Republican တမရ Donald Trump နဲ့ရှင်းပြမဲ့ Democrat Party တမရလောင်းကို Iowa ပြည်နယ်မှာစတင်မဲပေးနေကြတာပါ။ Democrat Party တမရလောင်းဖြစ်ရေးရှင်းပြနေသူကိုစလဲ12ဦးထက်ကဘယ်သူအနိုင်ရမလဲဆိုတဲ့ရလဒ်ကတော့မရင်မယားရှိနေသေးပါ။ပြည်နယ်တော်ဒီမိုကရက်တီကိုကောက်ယူထားတဲ့သဘောထားစစ်တမ်းအရတော့အများဆုံးထောက်ခံမှုရထားတဲ့ဗမောက်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ဒုတိယသမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားမှာထောက်ခံမှုမတိမ်မရိဖြစ်နေပါတယ်ထောက်ခံမှုအများဆုံးရထားတဲ့ကိုစလဲလောင်းနှစ်ဦးရဲ့နောက်ကကပ်ပြီးလိုက်နေတာကတော့ဟာဘတ်ဥပဒေပါမောက်ခါဟောင်းအထက်လွှတ်တော်အမတ်အဲလစ်ဘက်ဝါရန်နောက်တစ်ဦးကတော့ဂေးကိုစလဲလောင်းဖြစ်တဲ့အင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝင်အောင်ပီတ်ဘူတီဂျီနဲ့အထက်လွှတ်တော်အမတ်အေမီဂလိုဘယ်ချာတို့ဖြစ်ပါတယ်ရှင
်ဗီအိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်ဆန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာထက်နေငံအခြေစိုက်အမတာစက်မှုကော်ပိုရေးရှင်းကြီးကမြန်မာနိုင်ငံရန်ကုန်မြို့မှာအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စက်မှုစုံတိစောက်ဖို့ပြင်ဆင်နေကြောင်းဂျပန်အခြေစိုက်နီကီသတင်းမှာဖော်ပြထားပါတယ်စက်မှုစုံကကမ္ဘာအဆင့်မီကွန်ပျူစီတွေထုလုပ်နိုင်ရေးနိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံနိုင်အောင်ဆွဲဆောင်နိုင်တဲ့စက်မှုစုံမရှိသေးတဲ့မြန်မာနိုင်ငံမှာအရေးပါတဲ့စက်မှုစုံတစ်ခုဖြစ်လာမယ်လို့ဆိုပါတယ်ရန်ကုန်မြို့ရဲ့အရှေ့မြောက်ပိုင်းဒေသမှာရှိတဲ့ဟက်တာ600ရှိတဲ့မြေခွက်ပေါ်မှာ290လုပ်ငန်းလုပ်ကိုင်ခွင့်စာချုပ်တစ်ခုကိုအမတာကုမ္ပဏီကမြန်မာဆောက်လုပ်ရေးဝန်ကြီးဌာနနဲ့မကြာသေးခင်ကပဲနေပြည်တော်မှာလက်မှတ်ရေးထိုးခဲ့တယ်လို့ဆိုပါတယ်အမတာရဲ့စီမံကိန်းထဲမှာမီကာဝ600ထုတ်လုပ်နိုင်တဲ့လျှက်စစ်တာပေးဆက်ရလဲပါဝင်မယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာ GMS လို့ခေါ်တဲ့မဟာမဲခေါင်ဒေသကွဲနိုင်ငံတွေရဲ့အိန္ဒိယသမုဒ္ဒရာအတွက်ထွက်ပေါက်ဖြစ်ကြောင်းဒါကြောင့်မြန်မာကိုရွေးချယ်ခဲ့ခြင်းဖြစ်ကြောင်းအမတာကုမ္ပဏီအကြီးအကဲ Vikram Chromatica မကြာသေးခင်ကနီကီသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းကမ်းမှာပြောကြားခဲ့တယ်လို့ဆိုပါတယ်သူတို့တိစောက်မဲ့စက်မှုစုံမှာလာရောက်ရင်းနှီးမြှုပ်နှံကြမဲ့ကုမ္ပဏီတွေရဲ့ပမာဏဟာအမေရိကန်ဒေါ်လာ3.8ဘီလီယံအထိရှိမယ်လို့အမတာကခန့်မှန်းထားပါတယ်ခင်ဗျ
ဟောင်ကောင်မှာ2019ခုနှစ်အတွင်းစီးပွားကျမှုနဲ့ရင်ဆိုင်ခဲ့ရာကြောင့်တနင်္လာနေ့မှာအတည်ပြုလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲနောက်လနဲ့ချီကြမြင့်ခဲ့တဲ့ဒီမိုကရေစီရေးလှူလာတဲ့ဆန္ဒပြပွဲတွေနဲ့ကြုံတွေ့ခဲ့ရပြီးတဲ့နောက်ဆယ်စုနှစ်တစ်ခုအတွင်းပထမဆုံးတစ်နှစ်တာစီးပွားကျမှုနဲ့ကြုံတွေ့ရတာဖြစ်ပါတယ်။ဒါ့အပြင်တရုတ်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကစီးပွားကျမှုအပေါ်ထပ်ပြီးသက်ရောက်မှုဖြစ်စေပါတယ်။2019ခုနှစ်အတွင်းဟောင်ကောင်ရဲ့အသင်းထုတ်လုပ်မှု GDP ကတစ်နှစ်တာအတွင်း 1.2% ရာခိုင်နှုန်းကျဆင်းခဲ့တယ်လို့တနင်္လာနေ့တို့အစိုးရစင်စရာတွေမှာဖော်ပြပါတယ်။2019ခုနှစ်နောက်ပိုင်း2009ခုနှစ်နောက်ပိုင်းဆယ်နှစ်တာကာလအတွင်းဟောင်ကောင်ရဲ့ဖွံ့ဖြိုးမှုက2019ခုနှစ်မှာအဆိုးရွားဆုံးဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲကြောင့်ပို့ကုန်လုပ်ငန်းအပေါ်အထိနာစေပြီးတရခံလွှဲပြောင်းရေးဥပဒေအစိုးပြုချက်နဲ့ပတ်သက်လို့ဇွန်လမှာဆက်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်စားသုံးမှုနဲ့ခီးသွွားလုပ်ငန်းအပေါ်မှာအထိနာစေခဲ့ပါတယ်။
INDS ရောဂါဖြစ်စေတဲ့ HIV ကူးစက်မှုကာကွယ်ဆေးအသစ်ဆန်းသတ်မှုတွေမှာကောင်းမွန်တဲ့ရလာထွက်မလာတဲ့အတွက်ရပ်တန့်လိုက်ပြီးဖြစ်ပါတယ်။အသစ်ဆန်းသတ်နေတဲ့ HIV anti-702 အမျိုးအစားကာကွယ်ဆေးကိုတောင်အာဖရိကနိုင်ငံမှာဆန်းသတ်မှုတွေအတွက်တိကျအချက်အလက်စုဆောင်းရေးဘုတ်အဖွဲ့နဲ့ဘေးအန္တရာယ်ဖြစ်စေခြင်းရှိမရှိစောင့်ကြည့်တဲ့အဖွဲ့ကအောင်မြင်ခြင်းမရှိကြောင်းအကြံပြုတင်ပြခဲ့တဲ့အတွက်အခုလိုရပ်ဆိုင်းမှုဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်းမရိုင်းလန်းပြည်နယ်အခြေစိုက်အမေရိကန်အမျိုးသားကျန်းမာရေးဌာနကတနင်္လာနေ့မှာပြောပါတယ်။ဇူလူဘာသာစကားနဲ့အူဟွန်ဘိုလို့ခေါ်ခီးစဉ်လို့အမည်ပေးထားတဲ့အဲ့ဒီကာကွယ်ဆေးအသစ်ကိုတောင်အာဖရိကနိုင်ငံကဒေသပေါင်း14ခုမှာရှိတဲ့ HIV ရောဂါပိုးကူးစက်ခံထားရခြင်းမရှိသူ9400ကျော်နဲ့2016ခုနှစ်ခရစ်ကစမ်းသပ်လာခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်တက္ကသိုလ် ENM တက္ကသိုလ်ရဲ့ကုသရောင်းဝယ်ရေးဘာသာရပ်ဆိုင်ရာဌာနဝင်အတွင်းတင်းနှလာနေကပြစ်ခတ်မှုအတွင်းနှစ်ဦးသေဆုံးပြီးတဦးဒဏ်ရာရကြောင်းတက္ကသိုလ်ကလူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒဏ်ရာရသူကိုဆေးရုံပို့ထားကြောင်းကျောင်းကပြောပါတယ်။ဒဏ်ရာရသူရဲ့အခြေအနေကိုတော့ထုတ်ဖော်ပြောဆိုထားတာမရှိပါဘူး။တက္ကသိုလ် ENM တက္ကသိုလ်ရဲ့ကုသရောင်းဝယ်ရေးဘာသာရပ်ဆိုင်ရာဌာနဝင်တက္ကသိုလ်ပြည်ထာနာဝင်းကတက္ကသပြည်နယ်ဒေါ်လာချ်မြို့ရဲ့အရှိမြောက်ဖက်65မိုင်အကွာမှာရှိနေပါတယ
်အင်္ဂါနေ့နေ့နဲ့ခင်တင်အစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့မတ်သိန်ကီထိုက်တူကတင်ဆက်သွားတာပါအခုတော့ကိုရိုနာဗိုင်းရပ်စ်အခြေအနေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါရှင်ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိလွယ်လင်းတကူစစ်ဆေးနိုင်မယ်စနစ်မြန်မာနိုင်ငံမှာတမကကြံနိုင်ငံကြီးတွေမှာပါထုတ်လုပ်နိုင်မှုမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုကကူးစက်ရောဂါအထုကုဒေါက်တာဇီယာတက်ကပြောပါရယ်ဒါပေမဲ့ဒီကနေ့မှာကျန်းမာရေးအသည့်နိုးကြားလာမှုသတင်းကိုမထိန်ချန်ပဲအချက်လက်တွေကိုအစောတလင်ဖြန့်ချီနိုင်မှုတွေကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တည်ဆုံးမှုနှုန်းဟာ SARS ရောဂါထက်ပိုပြီးညွန်နေလာတယ်လို့ဆိုပါရယ်နယူးယောက်မြို့Wick of Heights ဆေးဝါးကုသမှုဌာနဒုဥက္ကဋ္ဌကူးစက်ရောဂါအထုကုဒေါက်တာဇီယာတက်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
် Commercial available test kit လို့ခေါ်တာပေါ့နော်ဒီနိုင်ငံမှာရှိတဲ့တပ်ဖွဲ့ခန်းတွေမှာတော့မဒီ test kit မရှိပါဘူး Commercial အဆင့်ကိုရောက်ဖို့အတွက်ကအခုတည်းကဒီ virus ကိုမွေးလို့မရသေးဘူးပေါ့နော်သူတို့အနေနဲ့မွေးလို့ရမှတာလေသူ့ရဲ့ DNA sequence ကိုရတော့ခါကြမှာကျွန်တော်တို့ commercial test kit ဆိုတဲ့ဒီချက်ချင်းလုံးလို့ရတယ်ပေါ့နော်တချို့ test kit တွေဆိုရင် within 3 hours အတွင်းမှာကျွန်တော်တို့ရပါတယ် US မှာရှိတဲ့ဆေးရုံတော်တော်များများမှာလည်းမတုံးနိုင်သေးပါဘူးကျွန်တော်တို့ခေါ်တဲ့ PCR testing ပေါ့နော်ပေါ့လဲဆိုတော့ဈေးရကြီးတဲ့အတွက်ကြောင့်ပါ
အဲ့တော့မြန်မာနိုင်ငံမှာအဲ့လိုမျိုး virus နဲ့ပတ်သက်ပြီးတော့အထူးတက်ခွဲခန်းမျိုးလည်းမရှိနိုင်သေးတော့အခုဒီတန်တရားဖြစ်တဲ့လူနာတွေတွေ့လို့သူတို့အဲ့လိုစစ်ဆေးချက်တွေကိုထိုင်းလို့ပါလို့ပို့ရမယ်ဆိုတော့
ဟုတ်ပါတယ
်အချိန်ဘယ်လောက်ကြာမလဲဆရာ
ဒီ test လုပ်တဲ့အခါမှာကျွန်တော်တို့ဒီအများပြည်သူတွေသိဖို့အချက်ကနှစ်ချက်ရှိပါတယ်ကျွန်တော်တို့အခုစစ်နေတာဒီနှစ်မျိုးစစ်ပါတယ်နံပါတ်1ကသူတို့အခုအာကောင်ရဲ့အနောက်ဆုံးနေရာကိုဟိုကျွန်တော်တို့တုတ်တန်လေးထည့်ပြီးတော့ကျွန်တော်ဆန်းနေနောက်ထပ်တစ်ခုကတလိပ်ပေါ့နော်အဲ့ဒီဟာကိုဆန်းနေနောက်အခုနောက်ပိုင်းပြန်ပြီးတော့ထပ်ပြီးတော့တတိယတစ်ခုကျွန်တော်တို့ blood ထဲမှာလည်းသူတို့ဆန်းတဲ့နိုင်ငံတွေရှိပါတယ်နောက်တစ်ခုက specimen ကိုဘယ်မှာဆန်းလဲဆိုတော့ကျွန်တော်စူးထဲမှာစပြီးတော့ဆန်းပါတယ်ဒါကတော့တရုတ်ပြည်မှာလည်းစပြီးတော့ကျွန်တော်ထင်ပါတယ်လွန်ခဲ့တဲ့2ရက်3ရက်အတွင်းမှာစပြီးတော့ report တွေလုတ်လာပါတယ်သူစတူရဲမှာစပြီးတော့တွေ့လာတယ်လို့ပြောတယ် US မှာလည်းစတူရဲမှာစပြီးစစ်ပါတယ်ဒါပေမဲ့ဒီတွေ့တဲ့အခါမှာလူနာမှာ symptom ရှိလို့စစ်တာပါလူနာမှာဝင်သွားလို့စစ်တာပါဝင်မသွားရင်တော့သူတို့ဘူးတတိကိုဘူးတို့မှာမစစ်သေးပါဘူးပေါ့ best specimen ကိုပို့မလဲဆိုတဲ့ပုံမှာမူတည်ပါတယ်ကျွန်တော်ထင်ပါတယ်ယူရီးယားကိုသူတို့ပို့တာဘာကိုပို့တယ်လဲတော့ကျွန်တော်မသိဘူးပေါ့နော်သူတို့ officially မထုတ်ပြန်ဘူး normally ကဒီ PCR test တခုဒီ3ရက်အတွင်းမှာကြာပါတယ်72 hours ဒီမှာကျွန်တော်တို့ခံမှန်းကြီးရ result ကရနိုင်ပါတယ်
ဟ
ဟုတ်ကဲ့ဆရာအဲ့တော့ဟိုနည်းပညာလည်းနောက်ကျနေတဲ့အခါကျတော့မြန်မာနိုင်ငံမှာဒီ virus ပိုးဘယ်လောက်ထိကူးစက်နေလဲဘယ်သူတွေဘယ်လိုဖြစ်နေလဲဆိုတာလည်းမသိရတဲ့အခါလူတွေကပို့ပြီးတော့စိုးရိမ်နေရတယ်ဒီအချင်းချင်းပေါ့မလိုလားအပ်တဲ့ပုံစံတွေဖြစ်လာကြတယ်လေအဲ့ဒါမျိုးတွေကိုမဖြစ်ရအောင်အထူးရောက်ဆုံးလူတို့ကျန်းမာရေးနေနေရောဘယ်လိုကာကွယ်သင့်တယ်ရှင
်ဟုတ်ကဲ့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံဒီကျွန်တော်အာဖရိကနဲ့ကျန်နိုင်လို့ရှင်ဒီနိုင်ငံမှာရှိတဲ့ website တွေကအာဖရိကတတိုက်လုံးမှာနှစ်ခုပဲရှိပါတယ် national lab ကြီးတစ်ခုလုံးအဲ့နှစ်ခုမှာပဲ test လုပ်လို့ရတယ်လို့ပြောတယ်ဒီနေ့ဒီချိန်ဒီအာဖရိကမှာတစ် case မှ reported မရှိသေးပါဘူးဆိုတော့အာဖရိကနဲ့တရုတ်နဲ့ဆိုတာတော်တော်ကြီးကိုအဆက်အဆံရှိနေတာပါတရုတ်တွေဒီအများစုအာဖရိကကိုသွားနေကြတစ် case မှမရှိဘူးဆိုတာတကယ်ပဲမရှိလို့လား test မလုပ်ဘဲနဲ့မရှိလို့လားပေါ့နော် the same principle ကျွန်တော် apply လုပ်တာပါမြန်မာနိုင်ငံမှာမြန်မာနဲ့တရုတ်တွေလည်းတော်တော်လေးနယ်စပ်ချင်းရနေကြတယ်လူတွေကလည်းကူးနိုင်နေဆိုတော့လေဖြစ်နိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်ပထမတစ်ခေါက်ပြောသလိုပဲကူးဖို့ chance တရုတ်ပြည်ကလာတဲ့လူတွေပမာပြည်ကိုလာလို့လာရပါမယ်နံပါတ်2ချက်ကအဲ့တရုတ်ပြည်မှာနေနေတဲ့လူကပဲပမာပြည်ကိုပြန်လာလို့ရှိရမယ်ဖြစ်ဖြစ်ပေါ့နော်ဒီကနေတစ်ဆင့်ပဲကူးလာနိုင်ပါတယ် health education ကတော့အခုချိန်မှာအရေးကြီးဆုံးပါပဲပြည်သူလူထုကတော့ဒီပမာနိုင်ငံမှာယောဂဘူးတွေ့ပြီဆိုပြီးတော့ဒီလို social media တွေမှာရေးပါတယ်ဒါမျိုးတွေကမရှိဘူးဆိုတာမရှိဘူးဆိုအစိုးရအနေနဲ့တော်ဝင်ရှိသူတွေအနေနဲ့တရားဝင်ပြောရပါလိမ့်မယ်။ဘာဖြစ်လဲဆိုတော့ဒီနေ့ဒီချိန်ဒီကျွန်တော်နားလည်သလောက်ပေါ့နော်။မြန်မာနိုင်ငံမှာ confirm case တကယ်ဆိုမှရှိပါဘူး။စံတရားရှိလူနာအနေနဲ့9ယောက်ဆိုတာတော့တွေ့ပါတယ်။ဒီ US ဆိုလို့ရှိရင်လည်းသူတို့နှိမ့်ကျင်တဲ့ညသတင်းထုတ်ပါတယ်။နောက်တစ်ချက်ကအရေးကြီးတဲ့တစ်ချက်ကဒီစိတ်တွေကိုဒီအထီးတွေ့လို့တဲ့သူဒီတရုတ်ပြည်ကလူတွေနဲ့အထီးတွေ့လို့တဲ့နေရာပေါ့နော်။ဒီကုလူဆက်ဆံရမယ့်နေရာတွေမှာမေးခွန်းတွေကိုမေးရပါလိမ့်မယ်။မြန်မာနိုင်ငံမှာသူတို့ကတရုတ်ပြည်ကလေမြန်နိုင်ငံပြေးတာဆိုတခြားနိုင်ငံတွေမှာလည်းဒီလိုပဲလုပ်တယ်ဒီလိုနည်းနဲ့ပဲကျွန်တော်ထင်ပါတယ် control လုပ်လို့ရမယ်လို့ထင်ပါတယ
်အခုဒီ corona virus ပိုးကြောင့်ဒီတေဆုံးမှုနှုန်းကအရင် SARS တို့ Ebola လို့တော့မများပေမဲ့ပေါ့နော်အခုခန့်မှန်းထားတာကတော့200ခန့်နှုန်းကနေ400ခန့်နှုန်
းဟုတ်ပါတယ်
ရှားထဲမှာပဲရှိနေသေးရဆိုပေမဲ့အဲ့တော့တေဆုံးမှုနှုန်းကပိုပြီးတော့မြင့်တက်လာနိုင်ဖို့ရှိလားဆရာတို့ဘယ်လို
SARS ကဘာလို့တေတယ်လဲဆိုတော့နံပါတ်1ချက်ကကျွန်တော်တို့ထင်ရတဲ့အပိုင်းပေါ့နော် technology ကအရင်အဲ့လောက်ကြီးကြီးမမြန်မကောင်းလိုက်ဘူးပေါ့နော်နံပါတ်2တစ်ချက်ကဒီသတင်းကိုအမှောင်ချထားပြီးတော့ case ကိုဒီလောက်ကြီးကြီး early detection မလုပ်နိုင်ခဲ့ဘူးပေါ့နော်ဒါကလူတိုင်းသိပါလေတရုတ်ပြည်မှာစလာတာတော့ကျွန်တော်နှုတ်နားလဲတော့ကတော့ဟောင်ကောင်ဒီကောင်လုံးဘက်မှာစပြီးတော့ဖြစ်တယ်ပေါ့နော်ထိုင်ဝမ်ဒီကူးသွားတယ်အဲ့မှာဆရာဝန်တော်တော်များများတော်တယ်ဒုက္ခရောက်တယ်လူနာတွေလည်းဒုက္ခရောက်တယ်ဆိုတော့တွေ့ချက်ကသတင်းသိတိုက်တဲ့ဟာဟို expert opinion တွေမယူဘူးဟို spread မလုပ်ဘူးပေါ့နော်သတင်းကိုဆိုကျွန်တော်တို့ထင်တာကတော့ဒီအခုလက်ရှိဖြစ်နေတဲ့ coronavirus ပေါ့နော် novel 2019 ဒီ 2 to 4% mortality rate ရှိတယ်ပေါ့အသေးပြောင်းလုံးရှိပေမဲ့ spread တာဆရာဝန်တွေရဲ့ဟိုဒီ healthcare worker တွေရဲ့ဟို spread လုပ်တာတယောက်ပဲသုံးရှုံးတယ်လို့အခုလက်ရှိပေါ့နော် data အရရတယ်ဖြစ်တဲ့လူမရှိဘူးဆိုပြီးတော့ almost တရုတ်ပြည်ကလည်း report လုပ်တယ်တခြားနိုင်ငံတွေမှာလည်းမရှိဘူးဆိုတော့ဟိုဘောက်ကို implement လုပ်လာလဲဆိုတော့လူတွေဒီ health education ရ personal protection PPE ပေါ့နော်ကောင်းကောင်းလေးသုံးလာနိုင်တယ်ဒီ spread ကိုတတ်နိုင်သလောက် control လုပ်နိုင်တယ်ဆိုတော့ကျွန်တော်ထင်ပါတယ် spread ကို control လုပ်နိုင်ရင် virus ဆိုဒီများသောအားဖြင့်တော့ဒီလောက်ကြီးထိအသေးနှုန်းထပ်ပြီးတော့တတ်လာစရာမရှိဘူးလို့ထင်တယ်နောက်တစ်ခုကလည်း early recognition ဒီအရေးကြီးဆုံးအချက်လို့ထင်ပါတယ်
ဒါကတော့ American ပြည်ထောင်စုကကူးစက်ရောဂါအထူးကဒေါက်တာဇေယျတက်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်ဥရောပသမ္မတကနေဗြိတိန်နိုင်ငံတောက်ကြာနေကတရားဝင်နှုတ်ထွက်ပြီးတဲ့နောက်မှာအနာဂတ်ဘလို့ဆက်သွယ်မှုမျိုးရှိမယ်ဆိုတာတရားဝင်ညှိနှိုင်းမှုတွေမလုပ်ခင်မှာပဲတင်းမာမှုတွေဖြစ်နေပါပြီ။နောက်လာမတိုင်ခင်အထိတရားဝင်ညှိနှိုင်းမှုတွေမဆသေးတဲ့အတွက်သဘောတူညီမှုအသစ်ရဖို့ညှိနှိုင်းမှုအချိန်နှဲသွားမယ်အကြောင်းကိုတော့ Henry Richwell သတင်းပေးပို့ထားတာကိုကိုငင်းချမ်းကဆက်ပြီးပြောပြမှာပါ။
တာယာတဲ့နေ့တွေမှာဆိုရင်ဒိုဘာကကန်းကြီးဖြူဖြူလေးကိုပြင်သစ်ဘက်ကန်းကမြင်နိုင်ပါတယ်။ပထဝီအနေထားကမပြောင်းလဲခဲ့ပေမဲ့လည်းဗြိတိန်နဲ့ဥရောပတိုက်ကြီးကတော့ဘလိုပဲပြောပြောတောက်ကြနေညမှာညာရင်းချင်းဝေးကွာခဲ့ပါပြီ။သုံးနှစ်အကြာနိုင်ငံရေးအရှုပ်ထွေးတွေကြာဗြိတိန်နိုင်ငံဥရောပတွေကထွက်နိုင်ခဲ့ပြီးအခုချိန်မှာတော့ဗြိတိန်နိုင်ငံသားအများစုကမောပန်းနွမ်းနယ်နေပုံရပါတယ
်။ I'm not going to lie, I didn't want to.
ကျွန်မညာပြောတာမဟုတ်ပါဘူး။ကျွန်မမထွက်ချင်ပါဘူး။ရှိနေဖို့မဲပေးခဲ့ပေမဲ့ကျွန်မတို့အခုထွက်ခဲ့ပြီလေ။မနော်လင်းတာကတော့ဆိုးရတဲ့အန်ဒီယေဆိုးကြီးတွေမကြုံရဖို့ပါပဲ
။တောက်ကြနေညကဘရစ်စိတ်ထွက်ဖို့အချိန်ကိုဒိုဘာကမ်းခြေမှာပရိုဂျက်တာနဲ့ထိုးပြသခဲ့ပြီးဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့အမှတ်10ဒေါင်းနင်းလန်းနေအိမ်မှာလည်းဆင်နွှဲခဲ့ပါတယ်။လန်ဒန်မြို့နယ်မှာလည်းဘရစ်စိတ်ထောက်ခံသူတွေကအောင်ပွဲခံဆင်နွှဲခဲ့ပါတယ်။
We should celebrate the fact that freed from the constraints.
ဥရောပသမဂ္ဂအထင်ကိုကလွတ်သွားတဲ့အတွက်ကျွန်တော်တို့အောင်ပွဲခံသင့်ပါတယ်။ကဘာကြီးမှာကျွန်တော်တို့နေရာကိုရှာနိုင်တော့ပါပါ
။ဒီလိုနေရာရှာဖို့ကတော့မရိုးရှင်ပါဘူး။ဗြိတိန်နိုင်ငံဟာအခုချိန်မှာအခုပြောင်းကာလမှာပဲရှိနေပြီး EU နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်၁၇လပဲကိုယ့်ဘာသာကိုအချိန်ပေးထားတာပါ။ဒါကလည်းဗြိတိန်ရဲ့အဆုံးသက်ကြောင်းထဲကျမဲ့အချိန်ဖြစ်တယ်လို့လာမယ့်ဒီဇင်ဘာလကိုသတ်မှတ်ထားတာပါ။
Many people believe that Brexit
ဒီကနေ့သုံးနှစ်ခွဲအတွင်းမှာဘယ်လို Brexit မျိုးထွက်ရမလဲဆိုတာငြင်းခုန်ကြည့်ပြီလို့လူများစုကထင်ကြပါတယ်။ထွက်မလားမထွက်ဘူးလားဆိုပြီးငြင်းပြီလို့ထင်ကြပါတယ်။ဒါပေမဲ့မပြေးသေးပါဘူး။တကယ်တမ်းကျတော့ EU နဲ့ UK ကြားဆက်ဆံရေးပုံစံတစ်ကအခုမှစမှာပါ
။ EU ဈေးကွက်မှာရောင်းဝယ်နိုင်ဖို့အတွက်အစောပိုင်းဥရောပကတောင်းဆိုထားတာကဗြိတိန်ရေပိုင်နက်မှာငါးဖန်ခွင့်ပေးဖို့နဲ့EU ရဲ့အလုံသမားနဲ့တဘာဝပတ်ဝန်းကျင်စံနှုန်းတွေကိုရှော့မလုပ်ဖို့တောင်းဆိုထားပါတယ်။ဒါပေမဲ့လည်းဗြိတိန်ကဒီလိုနီးစပ်တဲ့အကင်ကြီးမှုမျိုးမလုပ်နိုင်ဘူးလို့ညင်းဆိုထားပါတယ်
။ We're not going to have high alignment with the EU.
EU စံနှုန်းစည်းကမ်းတွေနဲ့အများကြီးကိုက်ညီအောင်ကျွန်တော်တို့ဥပဒေတွေကိုမလုပ်နိုင်ပါဘူး။ဒါပေမဲ့လည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်မှာပါ။ကျွန်တော်တို့အနေနဲ့ကနေဒါပုံစံလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ပေးမဲ့ EU ကတိကိုတည်ပြီးကြမှာပါတယ်။
ဒါပေမဲ့လည်းအခုလိုတင်းတင်းမာမာတုံ့ပြန်ပုံမျိုးဟာဗြိတိန်အတွက်ခက်ခဲစေပြီးတော့စကော့တလန်နယ်ကလည်း EU ကိုပြန်ဝင်ဖို့လွတ်လပ်ရေးအတွက်မဲပေးမယ်လို့တောင်းဆိုနေပါဗျ။ဗြိတိန်တနိုင်ငံလုံးမှာတော့ Brexit ကြောင့်ဖြစ်ခဲ့တဲ့အကွဲအပြစ်ဟာလွယ်လွယ်နဲ့ပြောင်းမှာမဟုတ်ပါဘူး။ဒိုဘာကမ်းခြေဖြူဖြူလေးဟာ EU ကိုထောက်ခံသူတွေစန့်ကျင်သူတွေအတွက်ဥရောပကိုဥတီစာရေးတဲ့နေရာကြီးဖြစ်လာပါဗျ။ရှေ့လာမဲ့မုန်တိုင်းထံမဲ့နှစ်တွေအတွက်တင်းမာမှုတွေကလည်းအခုကလေးကတဖြည်းဖြည်းတိုးလာနေပါတယ်ခင်ဗျာ
ကိုငင်းကြပါရှင်အမေရိကန်နဲ့တရုတ်ကြားဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲမှာအရှေ့တောင်အာရှနိုင်ငံတွေကအမျက်ထွက်နေပါတယ်ဒါပေမဲ့အရှေ့တောင်အာရှတိုက်ရဲ့အကြီးဆုံးစီးပွားရေးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားကတော့ရင်းနှီးမြှုပ်နှံမှုအသစ်တွေကိုဆွဲဆောင်နိုင်ခြင်းမရှိဘဲဖြစ်နေတာပါဒီအကြောင်းကိုတော့ VOA သတင်းတောက် Bill Gallo သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်အက်ဘတ်ကုမ္ပဏီအတွက်ပစ္စည်းတွေအများဆုံးတင်သွင်းနေတဲ့ Pegatron Company ဟာအင်ဒိုနီးရှားမှာစက်ရုံတည်လိုက်ပါပြီ။ဒါဟာအမေရိကန်ကတရုတ်ပစ္စည်းတွေကိုအခွန်တကောက်တောင်ကိုရှောင်ဖို့အတွက်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုစက်ရုံတွေမကြာခဏလာမဖွင့်ကြတာကပြဿနာပါ။ဒါနဲ့ပတ်သက်လို့ Batamindo စက်မှုဇုံမန်နေဂျာ Mook Sui Wa ကအခုလိုမှတ်ချက်ပေးပါတယ
်။ Everyone know Vietnam today is the is the place
ဗီယက်နမ်မှာပဲစက်ရုံတွေအများစုသွားဖွင့်နေတယ်ဆိုတာလူတိုင်းသိပါတယ်။ဒါကစိုးရင်ကြပါကျွန်တော်တို့အနေနဲ့တခြားတိုင်းပြည်တွေလိုပြိုင်ဆိုင်နိုင်စွမ်းမရှိရင်စိုးရင်ကြပါပဲ
တရုတ်နိုင်ငံကထွက်ခွာသွားတဲ့ကုမ္ပဏီ33ခုမှာ23ခုကဗီယက်နမ်ကိုရှစ်သွားကြတာဖြစ်ပေမဲ့အင်ဒိုနီးရှားကိုတခုမှရောက်မလာပါဘူးအဲ့လိုဖြစ်ရတဲ့အကြောင်းရင်းတစ်ခုကတော့အင်ဒိုနီးရှားမှာကုမ္ပဏီစတင်ဖို့ခက်ခဲလို့ပါစီးပွားလုပ်ကိုင်ခွင့်ပါမစ်ကိုရဖို့တခါတလေနစ်နေချီကြပါတယ်အာဏာရှင်နိုင်ငံနေတဲ့တောင်ပို့ပြီးကြပါတယ်ဗီယက်နမ်ကတော့အဲ့လောက်မကြဘူးလို့အင်ဒိုနီးရှားရဲ့လွတ်လပ်တဲ့ကုန်သွယ်ရေးဆောင်ဘတ်တန်ဘီဘီရဲ့အကြီးအကဲဟောင်းED Arauri ကပြောပါတယ
်လာကေဗီယက်နမ်they was more easier compared to other area region yeah other area
တခြားနေရာတွေထက်စာရင်ဗီယက်နမ်ကပိုလွယ်ကူပါတယ်အဲ့ဒါကသူတို့အစိုးရအားကောင်းလို့ပါအင်ဒိုနီးရှားမှာကြတော့ကျွန်တော်တို့ကဒီမိုကရေစီအသွင်ကူးပြောင်းစဲကာလဖြစ်နေလို့မို့ပို့ကြပါတယ
် ED Arauri ဟာမကြသေးခင်ကာလအထိဘတ်တန်ဘီဘီရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်အင်ဒိုနီးရှားမှာ1998ခုနှစ်ကပါတီစုံစနစ်ကိုပြောင်းလိုက်ခရဲကအခြေအနေတွေပြောင်းသွားခဲ့တယ်လို့သူကပြောပါတယ်
I joined the government in 1983, right? It easy for me to make a policy.
No, 1983ခုနှစ်မှာအစိုးရဝန်ထမ်းစလုပ်ပါတယ်။အဲဒီတုန်းက policy တွေချဖို့ကျွန်တော်တို့အရန်လွယ်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့လွှတ်တော်ကိုတင်ပြနေစရာမလိုဘူး။ကျွန်တော်လုပ်မဲ့ဟာကိုလူတွေသဘောတူလားမတူဘူးလားလိုက်မေးနေစရာမလိုဘူး။သမရကလက်မှတ်ထိုးအတည်ပြုပေးလိုက်ရုံပဲ
။အာနာရှင်ဆိုဟာတိုအုပ်ချုပ်တဲ့ကာလတုန်းကတိုင်းပြည်စည်းပွားကိုအစိုးရကပဲဦးစီးချုပ်ကန်ထားကြတာပါ။1998ခုနှစ်မှာလူထုအုံကြောင်းမှုဖြစ်ပြီးတဲ့နောက်သူလဲအစိုးရအလုပ်ကထွက်လိုက်ပါတယ်အဲဒီနောက်မှာလုပ်ငန်းတာဝန်ယူမှုတွေကိုအစိုးရဌာနအများအပြားလက်ထက်ကိုခွဲဝေပေးလိုက်ပါတယ်လူဦးရေများပြားပြီးကြီးမားတဲ့အင်ဒိုနီးရှားလိုနိုင်ငံမျိုးမှာအဲဒီလိုလုပ်ငန်းခိုးဝေမှုတွေကတခါတလေအလုံးမဖြစ်လာပါဘူးဒါအပြင်တခြားနိုင်ငံတွေမှာလိုပဲအကျင့်ပြတ်ချဆမှုလည်းရှိနေပြန်တာပါဒါပေမဲ့အင်ဒိုနီးရှားမှာကြတော့လက်ထိုးရမဲ့သူကများနေတယ်လို့သူတတီဘီမာယူဒီစတီရာကပြောပါတယ်
There's some kind of the high cost economy because you need to bribe not only
ဘိုးအစိုးရတွေမကပါဘူးဒေသန္တရအစိုးရတွေကိုပါလက်ထိုးနေရတဲ့အတွက်စီးပွားရေးလုပ်ကိုင်ဖို့ကုန်ကြစည်ကပိုများလာပါတယ်အဲ့ဒါတွေကယင်းနှိမ့်နှံမှုတွေမှာထိရောက်မှုမရှိအောင်လုပ်နေတယ်လို့ဖြစ်နေပါတယ်
ဒီ ပြဿနာကို Indonesia အစိုးရက ဖြေရှင်းနိုင်ဖို့ ကြိုးစားနေပါတယ်။ ပါမစ်ရှောင်ရမယ့် နေရာ အရေး အတွက် short ချပြီး ပိုပြီး မြန်ဆန် လွယ်ကူ အောင် လုပ်ပေးနေပါတယ်။ ဒါ့အပြင် တခြား ကောင်းမွန်တဲ့ နေရာတွေ လည်း ရှိတယ်လို့ Indonesia လက်ထောက် နိုင်ငံသား၏ ဝန်ကြီး Mahindra Sirega က ပြောပါတယ်။
product garment, product spatu, product karet.
Indonesia က ကောင်းကောင်း ထုတ်လုပ်နိုင်ပြီ ဖြစ်တဲ့ ဝတ်ထည် ဖနက် တိုင်ယာ နဲ့ အိဆောက် ပစ္စည်းတွေ အဝယ် လိုက်လာနေပါတယ်။ သူတို့ဖြင့် American ကအဝယ်လိုက်ပါတယ်
။ American နဲ့တရုတ်တို့အကြားကကုန်သွယ်ရေးပဋိပက္ခတွေတဖြည်းဖြည်းပြေလည်လာနေတာကြောင့်သူတို့အနေနဲ့ကြီးမားတဲ့အခွင့်အရေးကြီးကိုဆုံးရှုံးသွားခဲ့ပြီလို့ Indonesia တချို့ကယူဆနေကြပါတယ်ခင်ဗျာ
။ကိုစောဝင်းလိုက်ပါရှင်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မအီတန်စင်ကကောက်နှုတ်တင်ပြမှာပါ။
ရွှေညာတွေကိုကာကွယ်ရေး ICJ ရဲ့ညွှန်ကြားချက်နဲ့အညီဆောင်ရွက်ဖို့မြန်မာစစ်တပ်ဘက်ကဘယ်လိုသဘောရှိလဲဆိုတဲ့ကောင်းစဉ်နဲ့ Grand Chubin နဲ့ Akila Raka Krishna တို့ပူးတည်ရေးသားထားတဲ့ဆောင်းပါးကို justsecurity.org မှာဖတ်ရပါတယ်။ ICJ နိုင်ငံတကာတရားရုံးကညွှန်ကြားထားတဲ့ကြားချက်ဆောင်ရွက်မှုတွေကိုမြန်မာဘက်ကတကယ်လိုက်နာအောင်လို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘယ်လိုဖိအားပေးနိုင်မလဲ။မြန်မာရဲသားစုရမှာရောတကယ်လုံးပိုင်ခွင့်ရှိရလားဆိုပြီးတော့ဆောင်းပါးရှင်ကမေးခွန်းထုတ်ထားပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုကြည့်ရင် 2008 ဖွဲ့စည်းပုံခြေခံဥပဒေအရစစ်တပ်ဟာအရဲသားဆွေးရရဲ့လက်အောက်မှာမရှိဘဲနဲ့ကိုပိုင်အာဏာနဲ့တရားရည်တည်နေတာကိုထောက်ပြထားပါတယ်။ဒါကြောင့်လည်းလူခွင့်ချိုးဖောက်မှုတွေရပ်ဖို့အရေးယူဖို့စစ်တပ်ကိုအရဲသားဆွေးရကတားပိုင်ခွင့်မရှိဘူးဆိုတာကိုထောက်ပြထားပါတယ်။ဒါမှလည်းရဲသားဆွေးရကလက်ပိုက်ကြည့်နေုံပဲလုံနိုင်တဲ့ခြေရောမဟုတ်ဘူးလို့ဆိုပါတယ်။လူခွင့်ဆိုင်ရာပညာရှင်တွေနိုင်ငံတကာကစောင့်ကြည့်လေ့လာသူတွေရခိုင်ပဋိပက္ခဖြစ်နေစေနေရာတွေစီကိုဝင်ခွင့်ကိုလည်းမြန်မာရဲသားဆွေရကပိတ်ပင်ထားခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။ရွှေရင်ကြအရေးမှာတကယ်အထောက်အကူဖြစ်ခြင်းနဲ့ဆိုရင်မြန်မာရဲသားဆွေရအနေနဲ့စောင့်ကြည့်လေ့လာသူတွေအခုလိုရခိုင်ဒေသစီလာရောက်ခွင့်ပိတ်ပင်ထားတာမျိုးတွေမလုပ်သင့်ဘူးလို့ထောက်ပြထားပါတယ်။ဘော့စနီးယားနိုင်ငံကလူမျိုးတုံးတက်ဖြတ်မှုကိုသာသကားပြပြီးတော့မြန်မာနိုင်ငံလည်းအလားတူဖြစ်တွေ့ဖြစ်လာမှာကိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့ဝိုင်းဝန်းတားဆီးဖို့တာဝန်ရှိတယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။ ICC မြန်မာနဲ့ကက်ရှမီးယားဆွေခေါင်းစဉ်နဲ့ဒေါက်တာဦးစမန်ဟာမီဒ်ရေးသားထားတဲ့ဆောင်းပါးကိုတော့ nation.com.pk မှာဖတ်ရပါတယ်။1998ခုနှစ်ကအပြည်ပြည်ဆိုင်ရာရာဇဝတ်မှုရုံး ICC ကိုထူထောင်ခဲ့တဲ့ရောမသဘောတူစာချုပ် Rome Statute မှာမြန်မာကသဘောတူထားခြင်းမရှိတာကြောင့် ICC ကမြန်မာကိုစစ်ဆေးခွင့်မရှိပေမဲ့ရာဇဝတ်မှုတချို့က Rome Statute မှာပါဝင်နေတဲ့ Bangladesh နိုင်ငံဘက်မှကျူးလွန်နေရကြောင်း ICC အနေနဲ့စုံစမ်းစစ်ဆေးခွင့်ရသွားတယ်လို့ထောက်ပြထားပါလိမ့်မယ်ICC ရဲ့သဘောတူစာချုပ်ပါအချက်ဖြစ်တဲ့လူမျိုးစုဘာသာကြားတစ်ခုခုအပေါ်မှာစနစ်တကျရွေကျက်ရှိရှိကြဲကြဲပြဲပြဲတိုက်ခိုက်မှုရှိရင်ဒါမှမဟုတ်လေဒီလိုဖြစ်ရတွေကိုမြန်မာဆွေရကမတားဆီးနိုင်တာမတားဆီးလိုတာတွေရှိရင် ICC အနေနဲ့စုံစမ်းစစ်ဆေးမိန့်ပေးနိုင်တယ်လို့ဆိုပါတယ်။တချိန်တည်းမှာပဲကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားခဲ့တာကိုလည်းထောက်ပြထားပါတယ်။မြန်မာကိုဆောင်းမဆင်ကတာတကပြုတ်ပြီးတော့အိန္ဒိယပါကစ္စတန်နိုင်ငံတွေမှာအလားတူဖြစ်ရတွေဖြစ်မှာကိုစိုးရိမ်နေလို့ထောက်ပြထားပါတယ်။အိန္ဒိယရောပါကစ္စတန်ရောနှစ်နိုင်ငံစလုံးက ICC ရဲ့ Rome Statute မှာလက်မှတ်ရေးထိုးထားတာမဟုတ်တာကြောင့်ကက်ရှမီးယားဒေသကပဋိပက္ခနဲ့ပတ်သက်လာရင် ICC ကတရားရေးပိုင်းကအရေးယူလို့မရဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းအကယ်၍ကက်ရှမီးယားဒေသကသူတွေအိန္ဒိယနိုင်ငံတွေစီကိုအိုးအိမ်ဆုံးခွာထွက်ပြေးကြရရင်တော့ ICC ဘက်ကအရေးယူနိုင်စွမ်းရှိလာမယ်လို့ဆိုပါတယ်။အိန္ဒိယမှာလည်းဟိန္ဒူအမျိုးသားရေးဝါဒကြီးစိုးလာပြီးတော့မွတ်စလင်လူနည်းစုတွေပေါ်မှာဖိနှိပ်မှုတွေကြုံလာရရင်တံပြန်နိုင်ဖို့ပါကစ္စတန်နိုင်ငံအနေနဲ့ Rome Statute မှာအမြန်လက်မှတ်ရေးထိုးတင်တယ်လို့အကြံပြုထားတာကိုဖတ်ရပါတယ်ရှင်
။မအီတန်စင်ပြောပြသွားတာပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မိနစ်ပိုင်းတွင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာစင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905ရိုးရနေဖမ်းယူနာဆင်နိုင်ပါတယ်အခုဒုတိယပိုင်းညာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
American ဆိုရင်နိုင်ငံကိုတော့တွားတဲ့သူကတော့အများနဲ့တော့ရှိနေရပဲပေါ့နော်သို့တော့
ဒါကတော့မကြသေးခင်ကထုတ်ပြန်လိုက်တဲ့ American ပြည်ဝင်ခွင့်ကန့်တတ်မှုဟာမြန်မာ American ခီးသွားလုပ်ငန်းကိုဘယ်လိုရိုက်ခတ်မှုတွေရှိနိုင်မလဲစီးပွားရေးကဏ္ဍမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါတက်တန့်ရောင်သတင်းလွှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာစာရာတွေကိုလည်းတင်ဆက်မှာပါအခုတော့မြန်မာတခွင်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်မြန်မာနိုင်ငံမှာအခုဆယ်စုနှစ်ပိုင်းအတွင်းလူငယ်တွေပိုပြီးစိတ်ဝင်စားလာတဲ့ဘီလီယက်ထိုးကစားနည်းကိုအပျော်ရင်မကလောင်းကစားအနေနဲ့ပါထိုးလာကြတာဘာကြောင့်ပါလဲဒီတပတ်မြင့်မခသတင်းအေဂျင်စီကမတ်မေတကြံဟင်းကနေတင်ဆက်ထားပါရရှင
်မြန်မာနိုင်ငံမှာဒီရက်စီကအာသာအမျိုးကိုနေရာဒေသအနှံ့ပြားမှာတွေ့ကြရပါမယ်ဒီခါမှာတော့အလက်ချိန်မှသာကစားနိုင်တော့တယ်လို့အားကစားသမားတွေကပြောပါတယ်
။ရက်ကွက်တီထဲမှာဒီရက်စူကဟာအားကစားတစ်ခုနေနဲ့လူငယ်တွေကြားမှာရှင်သန်စေဖို့အတွက်အစိုးရကနေခွင့်ပြုခဲ့ပါတယ်
။လူငယ်တွေကိုကျွန်တော်ပြောရအောင်ဆိုတော့ဒါကလည်းဒီရက်ကောင်လည်းတောင်းပေးတာဒီရက်ကောင်တောင်းပေးတဲ့နိုင်ငံတော်လည်းအကုန်လုံးကျွန်တော်တို့ဆက်လက်ပြုနေလိုက်ခါနဲ့ချက်ပြီး
အခုချိန်မှာတော့လူငယ်အများစုဟာသောဝင်နေရေးအတွက်အချိန်ပေးနေရတာကြောင့်ဘီလျက်ခုံတွေမှာလူငယ်တွေကိုတွေ့ရတာနေပါသွားပြီလို့ကမာရွမြို့နယ်ကဖုန်ပိုင်ရှင်ဦးကခုလိုပြောပါလေ
။ဒီကြော်လည်းသောဝင်နေရေးကြောင့်ပါနော်။အချိန်ပဲခုနကချိန်ပြတဲ့ချိန်ရောဘီလျက်လာလာကြည့်ရတယ်။အချိန်ပြတဲ့ခါလည်းကတော့ကိုယ်ကဒီအင်တာနက်နဲ့လာဆော့ဆော့နေကြတယ်။အင်တာနက်ကဘုန်းကြပုံများတယ်။အဲဒီကောင်ကကိုယ်ဒီသားတွေရေးတော့ညံ့ကြနေကြတာ
။အချို့အားကစားသမားတွေကတော့အရင်တုန်းကလိုဒီဘီလျက်တစ်ခုတည်းကိုပဲဥတီကစားနေကြတာမဟုတ်ဘဲနဲ့အပြော်တန်းအစ်င့်သာကစားနိုင်တော့တယ်လို့ခုလိုပြောပါလေ
။အလုပ်အားတဲ့အချိန်မျိုးတွေမှာဆော့ပြတ်တယ်ခင်ဗျာ။သူတို့ပြန်တငယ်ချင်းတွေနဲ့စုံဝင်တာလားနဲ့လို့ကိုဆော့ပြတ်လာတယ်။အာကျွန်တော် 18-20 ဝန်းကျင်လောက်ကပြီးတော့လူပဲထိုးဝင်တာလားနဲ့ဝါနာပိုကြီးပြီးတော့ဆော့ပြတ်တယ်။ကျမ်းမာရေးကတော့အများကြီးကောင်းတယ်ခင်ဗျာ။ဒီကအားကစားနဲ့ပတ်သက်ပြီးတော့လမ်းလျှောက်ရတာအထူးသဖြင့်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးနဲ့ပတ်သက်ပြီးတော့ဒီလို့ရှာရှာရှိတာကျိုးလို့ကာသမားတွေအတွက်ထိုင်များတာများတယ်ဗျာထိုင်များတဲ့အတွက်ဆော့ပစ်လေးပို့ပြီးတော့ကျိုးရှိပါတယ်ကျမကြီးတို့
ဒီအားကစားမျိုးကိုနှစ်သက်လုံးလို့ဘလောက်ပဲအလုံများများအလက်ချိန်ရအောင်ယူပြီးတော့လာရောက်ကစားနေတဲ့ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့ပူစင်မုန်းကလည်းဒီအားကစားရဲ့ကောင်းကျိုးတွေကိုခုလိုပြောပြပါသေးတယ
်ကျမကြီးအနေနဲ့ကတော့ကောင်းပါရဲ့စိတ်ပန်းဆိုင်ရာမှာကျတော့စိတ်ပြည့်စုံမှုများနေတဲ့ချိန်လို့ဓာပီးတင်တယ်ပေါ့နော်ဒီကောင်စိတ်လွတ်လပ်ခွင့်တစ်ခုအနေနဲ့ပေါ့
အခုချိန်မှာတော့ဘီးရဲ့ခုံတွေမှာလူငယ်တွေသာမကလူလက်ပိုင်းတွေကလည်းစိတ်ပင်ပန်းမှုကိုဖြေလျှော့စေတဲ့နီလန်းတစ်ခုအနေနဲ့လာရောက်ပြီးတော့ကစားကြတယ်လို့ခုလိုပြောပါသေးတယ
်ကျွန်တော်တို့ဒီကျွန်တော်ရက်ကွက်ထဲမှာဆိုရင်တော့ကျွန်တော်တို့ဒီအိမ်ဘေးနားမှာဒီဘီးရဲ့ခုံဝိုင်းနေရှိရတယ်ကျွန်တော်တို့ခါတည်းပြင်းရင်တွားကြည့်တယ်ကိုယ်တိုင်လည်းဝင်တိုးတယ်ရှင်းပြကြတယ်။ခါကြကျွန်တော်တို့ငွေချင်းချင်းချင်းနေနေတော့ဒီလိုဘယ်လိုပြောမလဲခုံမူးချင်းကြီးကိုအဲအဲ့လိုမျိုးဟိုဘယ်လိုပြောနိုင်တဲ့သူကိုတဝဲကိုအဲ300အဲ900ဒီလောက်တော့အသေးသေးလေးပဲ။ဟိုပါပေါ့ဟိုတရားလျောက်ဥမာဟိုဘယ်လိုပြောကျွန်တော်လက်ဖက်တိုက်ကြီးတို့အဖေရတိုက်ကြီးတို့ဒါတွေကျွန်တော်ဆော့ပြတယ်အဲ့လိုမျို
း။လူငယ်တဲ့စင်နှစ်ကျော်ကလေးကဘီးရဲ့ခုံကိုတီထောင်ခဲ့တဲ့အဘခုလိုပြောပါသေးတယ
်။အားလက်တဲ့အချိန်မှာသူကအပန်းပြေတဲ့သဘောမျိုးပေါ့။သူတို့စိတ်ဆင်လန်းမှုဖြစ်တာ။အပြင်မှာချောက်ပြီးတော့သူတို့လာလာသွားနေတဲ့အစားဒီလိုသူကအေးဆူနေတယ်။ဒါသူတို့ပုံစံလည်းရတယ်။အားလက်ပြေတယ်ဆိုတဲ့သဘောမျိုး။
ရက်ကွက်ထဲကဘီလက်ခုံတွေကိုလောင်းစားတွေနဲ့ရောထွေးပြီးတော့အထင်လွဲနေတာလေရှိတတ်တဲ့အတွက်ဘီလက်ခုံမှာခုလိုစာတန်းတွေချိတ်ဆွဲထားတယ်လို့သိရပါတယ
်ဒီ sport တစ်ခုကနေကျွန်တော်အစားတစ်ခုကနေပြီးတော့ဒါဟိုဘယ်လိုပြောအစားတစ်ခုပုံစံလိုမတက်ရောက်ပဲနဲ့ဒီဘက်ဟိုဘလိုမျိုးကြောင့်လောင်းကြီးစားကြီးဘက်ကိုရောက်ပြီးတော့အဲ့လိုဆော့တာမျိုးတော့ဒီအားကစားတစ်ခုကိုဒီလောင်းကြီးတစ်ခုတွင်လည်းပဲသွားနေမယ်ဆိုရင်တော့ကျွန်တော်အနေနဲ့တော်တော်လေးဟိုဘလိုစိတ်မကောင်းဖြစ်ရမယ်ဆိုရင်လည်းပေါ့ဗျာဟိုဘာဖြစ်လို့လဲဆိုတော့ဒီလောင်းကြီးစားကြီးနဲ့ပတ်သက်မယ်ဆိုရင်ဘယ်လောင်းကစားမှမကောင်းပါဘူးဒါလည်းဟိုအလောင်းစားနေပြီးတော့ဟာလာဟိုဘလိုပြောမလဲကျွန်တော်တို့ဒီမဖြစ်တဲ့ဘဝကြီးလည်းဖြစ်ခဲ့မယ်ဟာလာရှုံးလေရှုံးလေအဲ့လိုမျိုးကြီးဖြစ်သွားနောက်စိတ်ကိုလည်းစိတ်တက်ကူလည်းအရန်ကြာမယ်နောက်ကူသွားမဲ့လမ်းလေးမှာလည်းဟိုဘယ်လိုပြောမလဲကျွန်တော်တို့တက်တက်မတ်မတ်မရှိတော့ဘူးပေါ့ဗျာအဲအဲ့လိုမျိုးတွေမဖြစ်ရအောင်ဟိုဒီအားကစားကိုကျွန်တော်အားကစားတစ်ခုအနေနဲ့ရက်တည်ပြီးတော့ကူသွားမဲ့ရေကျွတ်ပန်းနိုင်ကိုဒီဟိုကြောင်းအောင်သွားရင်ပို့ပြီးတော့ခေါင်းလိုက်မယ်လို့ကျွန်တော်အကြံပြုချင်တာပေါ့ဗျာ
မြန်မာနိုင်ငံမှာ BS စတူကာအားကစားနည်းဟာမကွေပြတ်တဲ့အားကစားနည်းတစ်ဦးဖြစ်တယ်လို့လည်းအားကစားသမားတွေကဆိုပါတယ်
အဲ့ဒီလေအပန်းလက်ပြရမယ်ဒါဆိုတော့ဒုတိယလည်းဒါကသာသာကြီးတကယ်ကဘုရားဟောလို့ပြောအခြေခံအရသာကြီးအနေနဲ့ဆက်ပြောအဲ့ဒါဝင်အနေနဲ့ဒီဘဝကြီးသက်သက်အနေနဲ့ပေါ့
ကျွန်တော်တို့ရက်ွက်ထဲမှာလို့ကြီးတင်တာတော့ဒီမြက်ခေါ်တော့အမှန်ပေါ့ကျွန်တော်တို့ကဒီရက်ွက်မှာဆိုတော့ကျွန်တော်တို့မသိတော့ကျွန်တော်တို့ရက်ွက်ကြီးကဝန်ထမ်းအင်ယာကြီးကိုပြင်တယ်လေကိုယ်အင်နဲ့ကိုယ်လည်းဘီလက်ကုန်နဲ့ထောင်လို့မရအဲဒါကြောင့်ကျွန်တော်လမ်းပြမှာဘီလက်ကုန်ထောင်ရတယ်ဒီအကုန်လုံးတကယ်ရှိတင်ပါတယ်ဒီမြက်ခေါ်မှာလေဟိုကိုယ်ထောင်ထားလို့ပြောတာပေါ့ပေါ့ဒီလက်ကုန်ကျွန်တော်တို့က94000 2400ကျွန်တော်ဒီလက်ကုန်ထောင်လာတယ်အဲဒါကြောင့်ဒီဘီလက်ကုန်ရှိကိုရှိတင်တယ်ကျွန်တော်
ကျွန်တော်အနေနဲ့ကလေးတွေရောအခုမှစသွားမယ်ကလေးတွေရောနောက်စော့ကျင်တဲ့ကလေးတွေအတွက်ပါပြောမယ်ဆိုရင်တော့အလောင်းသားတစ်ခုအနေနဲ့မဟုတ်ပဲနဲ့တကယ်ပညာဟိုကောင်းကောင်းမွန်မွန်ထိုးနိုင်အောင်လို့လေ့ကျင့်ပြီးတော့ထိုးနိုင်ပြီးတော့နိုင်ငံကုံဆောင်နဲ့အထူးတက်လန်းသေးတယ်
ဒီအားသားနည်းအားလူတယောက်ရဲ့စိတ်ဆက်ကြံ့ခိုင်မှုနဲ့ယုံကြည်မှုကိုပြီးစွမ်းနိုင်စွမ်းရှိတဲ့အပြင်ကျမကြီးအတွက်လည်းအထောက်ပံ့ဖြစ်နေတဲ့အားသားတူဖြစ်တဲ့အတွက်ရှင်တန်သင့်နေလို့အားသားသမားတွေကတိုက်တွန်းပြောဆိုကြပါလိမ့်ရှင်။ကျမမီဒီယာဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။မြမခသတင်းအေဂျင်စီကတင်ဆက်တဲ့မြန်မာတခွင်အစီအစဉ်ပါရှင်။အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံသားတွေအတွက် American အမြဲတမ်းအခြေချခွင့်ပြည်ဝင်ခွင့်ဗီဇာပိတ်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ညွှန်ကြားချက်ကြောင့်အမေရိကန်အလဲပတ်ခီးသွားမဲ့မြန်မာဈေးကွက်အပေါ်မှာထိခိုက်မှုမရှိနိုင်ဘူးလို့ခီးသွားလုပ်ငန်းရှင်တွေကသုံးသပ်ပါတယ်။အမေရိကန်အလဲပတ်ခီးစဉ်တွေအတွက်မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့ဈေးကွက်ရှိနေပေမဲ့စီးပွားရေးအကျိုးမြတ်အရာရင်းနှီးမြှုပ်နှံမှုလုတ်ကင်သူနည်းနေသေးတယ်လို့သုံးသပ်တဲ့အမေရိကန်ခီးစဉ်တွေကိုစီစဉ်နေသူကိုတန်းထွတ်အောင်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကီထိုက်ကတင်ပြထားပါတယ်ရှင်။
အော်ဒီတဝင်းပြည်နိုင်ငံမှာဆိုလို့ရှိရင်တော့ထိုင်းတို့နောက်ပြီးတော့ဗီယက်နမ်တို့ကိုသွားကြရပါတော့ဗီယက်နမ်တို့ဆိုရင်ဒေဂရုနဲ့သွားရများမယ်ထိုင်းဆိုရင်အခုဆိုရင်ကော့ကူသွားကြရများတယ်ပေါ့နော်ဂျပန်နဲ့ကိုရီးယားတို့လည်းသွားရများတယ်ဒီအာရှတက်အပြင်ဘက်မှာဆိုလို့ရှိရင်တော့ဥရောပတို့ဘာလို့သွားရများတယ်
ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့နှုံးကရောအရင်တုန်းကနဲ့အခုအခြေအနေနဲ့ဆိုင်ရင်အမေရိကန်ပြည်ထောင်စုကိုသွားဖို့လာလေဖို့စိတ်ဝင်စားတဲ့သူတွေရှိပါလား
။အမေရိကန်ဆိုရင်နိုင်ငံကိုတော့သွားတဲ့သူကတော့အများအားဖြင့်ရှိနေရပဲပေါ့နော်။သို့တော့ကျွန်တော်ဒီ package တို့လုပ်တဲ့ဒီဈေးကွက်ထဲမှာဆိုရင်တော့ဥရောပကိုသွားတဲ့လူဦးရေဟာပို့ပြီးတော့များပါလေ။အမေရိကန်ပြည်ထောင်စုသွားတဲ့သူတွေချက်
ဟုတ်ကဲ့နောက်တစ်ခုကဒီအမေရိကန်ပြည်ထောင်စုကိုလာမယ်ဆိုရင်ဒီတိုးတွေပေါ့နော်ခီးသွာအစီအစဉ်နဲ့ခါမှာဗီဇာယူရတဲ့ဟာရောလွယ်ပါသလားရှင
်ဗီဇာကရတဲ့ဒီရတဲ့ဟိုမရတဲ့ဒီလည်းရှိရပေါ့နော်ဒါနဲ့အများစုကတော့ရကြပါတယ
်ဟိုပြီးခဲ့တဲ့နှစ်ကရောအခြေအနေဘယ်လိုရှိပါလဲဘယ်လောက်ရခိုင်နှုန်းလောက်ရပါသလဲရှင
်အဲကျွန်တော်တို့တို့နဲ့ဒီကိစ္စကသွားကြတဲ့သူတွေထဲမှာကြီးလိုက်နေဆိုရင်တော့အလုံးကြီးပါလောက်ကရကြတယ်
American Piran Super Go, the keys in the season, eh, Kama, Mapiaman, American Piran Surama, Nigere, Jangere, Luri, Go, Tuya, Jongaramu, Shiba, the Russian.
Oh, I got a chance to go to Mara, Mira, Jani, Arabono, a little Melu, a young winter sign, no, you don't need to be
Story season ne kama America atu thupian di naung nainga American Piran Supo no dilo story key season ne kama lai me turi ne di kaisa ne patabi thabo tuni che ya ramyo pyo tha ramyo swin ni tha ramyo yo shi ba da
oh alin yo ma shi bu dan apu so chou lu a sa chei ga a le tet tet twa chin ne tu a tet be chou lu tu chai ya me su ga a lo pyo bi da bo no a lo tchu ri ja lo le di ha o အမှန်တိုင်းမပြောတာလေကျွန်တော်အမှန်တိုင်းမပြောတာလေမပြောပြတာလေရှိတယ်သူတို့ရဲ့ရည်ရွယ်ချက်တွေပေါ့နော်တွားမယ်ရည်ရွယ်ချက်တွေအဲ့တော့ဘာလို့ရလဲဆိုကျွန်တော်ကိုယ့်အကိုယ်လေသူတို့လာပြတဲ့စားစားတဲ့မဟုတ်ဘူးဒီတစ်ချက်တော့ဆီဆေးရသေးတယ်ဟိုဗီဇာမတင်ခင်ပေါ့နော်ကိုယ့်အကိုယ်ကြည့်လိုက်ရတယ်ဒီလူတွေအခြေအနေဟာဟိုမှာနေနိုင်ကြီးတဲ့ပြည်ပြန်လာမလားတော့မဟုတ်ဘူးနေခဲ့နိုင်က
ဒီပြည်ဝင်ခွင့်လျှောက်တဲ့အခါရောက်တော့လေ
။အော်ဒါတော့အားလုံးကိုယ်တိုင်ပဲစတိုင်ရုံးအင်တာဗျူးသွားပြီးတော့ဟိုဒီကောင်ဆယ်ဒီဗီဇာအဓိကအကိုင်းတဲ့အရာရှိတယ်ပေါ့နော်။သူတို့ကိုယ်တိုင်အင်တာဗျူးလုပ်ပြီးတော့မှအာတိုင်ရုံးရဆုံးဖြတ်ချက်နဲ့ပဲသူတို့ကိုယ်တိုင်ဗီဇာရတယ်မရဘူးဆိုတာအာသိရတာပေါ့နော်။
ဒီတကယ်လို့အမေရိကန်ပြည်ထောင်စုမှာအလဲအပတ်ဗီဇာနဲ့လာပြီးတော့တရားရောက်ကနေခဲ့မယ်ဆိုရင်ရောဒီခီးသွားလုပ်ငန်းလုပ်ပေးတဲ့ဟိုလိုက်ပို့ပေးတဲ့ကုမ္ပဏီတွေမှာထိခိုက်မှုရှိပါသလားရှင
်ကျွန်တော်မြင်မှာတော့ရှိတယ်လို့တော့မထင်ဘူးဘာဖြစ်လို့လဲဆိုတော့ဒါတွေအားလုံးကလည်းအဲတိုင်ယုံကသူတို့ကိုယ်တိုင်ကလည်းစီစစ်ပြီးတော့မှသူတို့ကိုယ်တိုင်ကလည်းဟိုမနေခဲ့ဘူးလို့ယုံကြည်လို့သူတို့ဒီကချပေးခဲ့တာပေါ့နော်ဒါတော့အကြီးစားကုမ္ပဏီတွေဘက်ကလည်းခုမှတာဝန်ရှိဘူးဆိုပြီးတော့ဒီတိုင်းလာသမျှအဲ့တွေကိုလက်ခံဖို့တော့မတင်တော်ဘူးလို့ဖြစ်နေအာဒီဘက်ကကြီးစားကုမ္ပဏီတွေတက်နိုင်တယ်လို့ဟိုစီးစစ်ပေးတင်တယ်ပေါ့နော်ပြီးတော့မှအာသူဒီအဲ့တွေကိုကြီးတယ်လက်ခံတယ်လက်ခံတယ်ဆိုတာဆုံးဖြတ်ရမယ်လို့ဖြစ်ပါတယ်
ဟုတ်ကဲ့အခုလောလောဆယ်ရောအမေရိကန်ဒီမြန်မာနိုင်ငံတွင်းကဒီအမေရိကန်ပြည်ထောင်စုကိုသွားတဲ့ခရီးစဉ်တွေဟိုသွားတဲ့နှုံဘလောက်လောက်ရှိပါသလဲရှင
်အမေရိကန်ကျေဟိုကဒီကုန်းရှင်ဟာကြောင့်ပေါ့နော်သွားတဲ့သူကတော့အများကြီးရှိတယ်ဒါတော့ဟိုအကြောင်းရင်းတွေကြောင့်ပေါ့နော်ဈေးကွက်ကြောင့်လည်းပိုင်ကောင်းပါမယ်ယောပါလိုတခြားနိုင်ငံတွေသွားတာတော့ပြပြီးတော့ရတယ်ဒါလည်းဟိုခီးတဲ့ဘက်ကပွားချင်တယ်မပွားချင်ဘူးဆိုတာထက်ဒီခီးတဲ့ season နဲ့ company တွေဘက်ကလည်းမေရိကခီးစဉ်တွေမှာရင်းနှီးနေတာလည်းနေပြီးတယ်လို့ကျွန်တော်ပြောတယ
်။ကုန်ကြစည်အကြောင်းလားဘယ်လိုအကြောင်းတွေအကြောင်းမှလဲရှင်
။ကုန်ကြစည်အကြောင်းလည်းပါတယ်ဒီကကဟိုကျွန်တော်ထင်တာပေါ့နော်ဟိုအရင်နဲ့အမြင့်နဲ့တွက်မယ်ဆိုလို့ရှိရင်တခြားနိုင်ငံကိုစီစဉ်ရတာပို့ပြီးတော့ကိုက်မယ်လို့ရှင်လို့အမေရိကန်ကိုသွားတဲ့ခီးစဉ်တွေစီစဉ်လာနေတယ်လို့ဆိုတော့ဒီစားတယ
်။ပြီးခဲ့တဲ့ဒီနှစ်တည်တုန်းကတော့အမေရိကန်ဟို package tour တွေစီစဉ်ခက်နှစ်ခုသုံးခုလုပ်ခဲ့တယ်ဆိုတော့ဒီနှစ်ထဲမှာရောအဲ့ဒါမျိုးအစီအစဉ်တွေရှိသေးလား
။ရှိပါတယ်ခင်ဗျာကျွန်တော်ကစစ်စစ်နဲ့တိုင်းအမေရိကန်ကိုသွားတဲ့ tour package တွေစီစဉ်လုပ်ပါတယ်။
နောက်တစ်ခုကဒီဥရောပနိုင်ငံတွေဘက်မှာရောဒီလိုမပြန်တော့ဘဲနဲ့နေခဲ့တယ်ဆိုတော့ဟိုအလေးအထမျိုးရှိပါသလား
ကြားတာတော့အများနဲ့ကြားနေရပါတော့ကျွန်တော်အတွေ့အကြုံကတော့ဥရောပမှာအဲ့လိုနေခဲ့တာတယောက်မှတော့ရှိခဲ့ဘူးဒါပေမဲ့ကြားဘူးနေလေအဲ့လိုမျိုးကတော့ရှိတာပဲဟိုဥရောပလိုနိုင်ငံကျွန်တော်လည်းတချို့ဒီအာရှတိုက်နိုင်ငံတွေမှာဥပမာဒီကြေးရစွာကျွန်တော်ဒီပြောခဲ့ပါမယ်ကြားနေရပါတယ
်။လက်တင်ကြီးထိုက်တင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ရအောင်ပါ။
ရရှင်ဟဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာရေပေါ်ကမ္ဘာကျန်းမာရေးအခြေအနေဖြစ်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါပြီမြန်မာအိန္ဒိယနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေပြီးတော့ဆက်ခဲ့တဲ့ဒီယောဂပိုးကြီးဟာယောဂအတော်များများကနိုင်ငံအတော်များများကကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့လာတာမို့လို့ခီးသွွာလာမှုတွေကိုကန့်သတ်လုပ်လာပြီးတော့နိုင်ငံအလိုက်ကျန်းမာရေးရေပေါ်အခြေအနေတွေပြင်ဆင်နေကြရပါတယ်မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားပြီလဲလူတွေစိုးရိမ်မှုနဲ့အတူပဲသတင်းမှားတွေကိုရောဘယ်လိုမျိုးစီစစ်ကြမလဲလာမယ့်အင်္ဂါနေ့ညတဲ့ဒီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းများလို့သူတို့အနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်တော့တဲ့ရိုက်ဒီလိုက်အစီအစဉ်နှံ့ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားနိုင်ပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က0232382994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မြန်းရမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
။ဒီကနေ့ညမှာတင်ဆက်မှာမို့အထိတ်မီပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့မအေးသန္တာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တက်ရောင်တင်လာမှာတော့အမေရိကန်ပြည်အစုတနက်ဆန့်ကျင်ရေးတချင်းတပုတ်ပါတဲ့တေးအယ်ဘမ်ထွက်လိုက်တဲ့ MNN ရဲ့တေးတက်ပြအစ်စ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ရှင
It's like the walls are closing in. You can't help me, no one can. I can feel these curtains closing. I go to open them, but something pulls them closed again.
American Piano ကနာမည်ကြီး rapper ဆိုတော့ Eminem တယောက် Music to be murdered by ဆိုတဲ့နာမည်နဲ့တေးကြပြားတစ်ချက်ကိုဇန်နဝါရီလ18ရက်နေ့ကပဲရုတ်တရက်ထုတ်လိုက်ပါတယ်အဲ့ထဲမှာတော့ American ပြည်အောင်စုရင်းတနက်ကန်ဆောင်မှုဥပဒေပြင်ဆင်ဖို့တောင်းဆိုထားတဲ့ Day Video တပုတ်လည်းပါတာပ
ါ We're following breaking news this morning another deadly school shooting this one in Santa Fe, Texas just outside Houston
ဒီမှာ2019ခုနှစ်တုန်းကတော့ Kamikaze ဆိုတဲ့ Day Album ကိုနောက်ဆုံးထုတ်ခဲ့တာဖြစ်ပြီးတော့အခုအစ်စ်ထုတ်တဲ့ Day Album ကိုတော့ကြိုတင်ပြောထားတာလည်းမရှိသေးနဲ့ဒါကြောင့်ကြောင့်ထွက်မဲ့ရဲကြတော့မှတွေ့တဲ့လူမှုကောင်ရဲ့ပေါ်ကနေပြောကြညာသွားတာပါအခုအခွေအစ်စ်ထဲမှာတချင်အပုံ20ပါပြီးတော့အဲ့ထဲကတပုတ်ဖြစ်တဲ့ darkness အမှောင်ဆိုတဲ့တေးတချင်ကတော့တေးဂီတာဆင်းမြင်ဖြော်ပြပွဲတစ်ခုကိုဟိုတယ်အမြင့်ပေါ်ကပြစ်ခတ်ခဲ့တာကိုသရုပ်ဖော်ပြထားပါတယ်တချင်စာသားရောဗီဒီယိုထဲမှာပါ2019ခုနှစ်တုန်းကဖြစ်ခဲ့တဲ့ဒီ Las Vegas မြို့ကဂီတာပွဲတော်မှာလူများပြအဆုလိုက်ပြုံလိုက်တနက်နဲ့ပြစ်တက်ခံခဲ့ရတဲ့ဖြစ်ရပ်ကိုပြန်ပြီးတော့အသေးစိတ်ဖော်ပြထားပါတယ်အဲ့တော့ကဆိုရင်လူ58ယောက်တေဆုံးခဲ့ပြီးအမေရိကန်သမိုင်းမှာတနက်နေ့အကြမ်းဖက်ခံရလို့အများဆုံးအသေးအပြောက်ရှိခဲ့တဲ့ဖြစ်ရဖြစ်ပါတယ်။အဲ့ဒီဒေးဗီယိုရဲ့အဆုံးမှာတော့ဒီအဖြစ်ပြက်တွေဘယ်တော့အဆုံးတက်မှာလဲ။ဘယ်တော့များမှလူတွေသတိမူလာကြမှာလဲဆိုပြီးတော့မေးခွန်းထုတ်ပြီးတော့စာရန်ထိုးထားပါတယ်။အဲ့နောက်အမေရိကန်နိုင်ငံတွင်းမှာတနက်ကင်ဆောင်မှုဥတွေကိုအပြောင်းလဲလုပ်သွားဖို့တွားရောက်ပြီးတော့မဲပေးကြဖို့ဗီဒီယိုအဆုံးမှာတိုက်တွန်းထားသေးတာပါ။MNN ရဲ့ website မှာတင်ထားတဲ့တေးဗီဒီယိုကိုလည်းတနက်နေ့အကျန်းဖတ်မှုတားဆီးရဲ့အဖွဲ့အစည်းတချို့ရဲ့ link တွေနဲ့တွားကြည့်ကြဖို့ချိတ်ဆက်ပေးထားတာပါ Every Town for Gun Safety မြို့တိုင်းမှာတနက်နေ့ပတ်သက်ပြီးတော့လုံခြုံစိတ်ချမှုရရှိရေးနောက်ပြီးတော့ Sandy Hook Promise တနက်နေ့အကျန်းဖတ်ပြည့်ခတ်မှုဖြစ်ခဲ့တဲ့မြို့လေးအတွက်ခတိဒီလိုအဖွဲ့အစည်းတွေရဲ့ internet website တွေနဲ့ချိတ်ဆက်ပေးထားတာဖြစ်ပါတယ်အခု Music to be Murdered by ထေးတပြားကဒီ MNN ရဲ့ဆက်တစ်ချက်မြောက်စတူဒီယိုတေးတပြားဖြစ်တယ်လို့လည်းသူ့ရဲ့ website မှာဖော်ပြထားပါတယ်တင်လာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်လာကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်ငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ ဗီဒီယိုမြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါလို့နော်။ Oh yeah, oh yeah. Oh yeah, oh yeah. Take it on the side and brown red. It's gonna take friends. မေးတဲ့နာကြောတင်ဆက်တဲ့တက်တန်ရောင်သတင်းလာပါရှင်။အခုတော့ VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလာတန်ရဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အလှရောက်ပါပြီ။
ဒီတွင်ပါနှုတ်ခမ်းလို့ဒီပေရတဲ့ LIB lip ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
lip service
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက LIB lip ကနှုတ်ခမ်း service service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံးကောက်ဒီပေရတော့စကွိုက်ခွန်ရဲ့တိုက်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရက်တော့ဗိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါးစပ်နဲ့လောဂိုလုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေကြီးအကူအညီပေးပါမယ်လို့ခီးပေးခဲ့တယ်ဒါပေမဲ့လို့အခုချိန်ထိတော့လောကကြီးပါပဲသူနီလေအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
ကုဒုတိယကျင်ပြပေးမှာကတော့
stiff upper lip
ဖြစ်ပါလေစာလုံးပေါင်းက S T I F F stiff ကတောင်းနေတာမလှုပ်ဖဲနေတာ U P P E R upper ကအပေါ် L I P lip ကနှုတ်ခမ်းဆိုတော့သခိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပေါ်နှုတ်ခမ်းကိုမလှုပ်ဖဲနေတာပေါ့စကားပြောရင်တော့ရှင်များသိတဲ့အတိုင်းပါပဲအပေါ်ရောအောက်နှုတ်ခမ်းမှာလှုပ်ဖို့လိုတာမှုအပေါ်နှုတ်ခမ်းကိုမလှုပ်ဖဲထားတယ်ဆိုရင်စကားမပြောဘဲနေတာမျိုးကိုဆိုတာဖြစ်ပါလေဒီနည်းအားဖြင့်တော့လူတူကအပေါ်နှုတ်ခမ်းမလှုပ်ရအောင်နေတယ်ဆိုလို့ရှိရင်ကိုခံစားနေရတာကိုသူများတီမာဆိုးလို့ကိုစိတ်ကိုထိန်ပြီးဘာမှနှုတ်ကနေမပြောတာစိတ်စိတ်ငြိမ်ငြိမ်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီ idiom ကို keep keep ဆိုတဲ့ verb ကရိယာနဲ့တွဲသုံးပြီး keep a stiff upper lip လို့ရည်ညွှန်းသုံးပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When Mary heard the bad news that she will soon be losing her job she kept a stiff upper lip
Mary ကသူမကြမီအလုပ်ပြုတ်တော့မင်းဆိုတဲ့စိတ်မကောင်းစရာသတင်းကြားပြီးမင်းသူဒီအကြောင်းဘာမှမပြောဘဲနေခဲ့တယ်လေလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
When Mary heard the bad news that she will soon be losing her job, she kept a stiff upper lip.
ခုဆက်လက်ကြင်ပြပြီးမှာကတော့
Lips are sealed.
ဖြစ်ပါတယ်။စာလုံးပေါင်းက L I P S lips ကနှုတ်ခမ်း S E A L E D sealed က S E A L sealed ဆိုတဲ့ဝဟာရကဆင်းသက်လာပြီးပိတ်ထားတာကိုဆိုလိုတာဖြစ်ပါတယ်။စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့ပါးစပ်ကိုပိတ်ထားတာပေါ့ idiom ဒီပေကလည်းရှင်းပါတယ်ပါးစပ်ကိုပိတ်ထားတယ်ဆိုရင်တခုခုအကြောင်းကိုထုတ်မပြောဘဲနေတာပေါ့အထူးသဖြင့်လူတူဦးကသူများမသိစေချင်တဲ့အကြောင်းကိစ္စတခုခုကိုကိုကတိထားတယ်ဆိုရင်အဲ့ဒီမသိစေချင်တဲ့သတင်းကိုကိုကရှောင်မပြောတာနှုတ်လုံတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် Joan promised me that she won't tell my parents that I'm going out with Susan she said her lips are sealed
Joan ကကျွန်တော် Susan နဲ့တွေ့နေတာကို ฉันเอาวิบากดีกูตัวมันเบี้ยวบุลกรีบีทาร์เอตัวนู่นลงบาร์เอเดลูดีเบียบาร์เออุมาโกนารุเขาน่าสนใจยัง
Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
คุณเอาส่งจินเบียบีมาการ
อ Tight lipped.
พี่บาร์เอซาลุงบังกา T-I-G-H-T tight กะจัดตาLIBBED lip ကLIB lip နှုတ်ခမ်းလို့အဓိပ္ပာယ်ရတဲ့ဝဟယကဆင်းသက်လာတာဖြစ်ပါတယ်။ဒီနေရာမှာပထမဝဟယ THD tight နဲ့ LIBBED lip ကြားမှာတုံးတို့ဆိုတဲ့ hyphen ကိုခံထားတာဖြစ်ပါတယ်။ဒီ tight lip ဝဟယကနာမဝိသေသန adjective ဖြစ်ပါတယ်။ဒီစကားလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့နှုတ်ခမ်းကိုစီထားတာပေါ့။idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။ဗစက်ကိုပိတ်ထားတာတခုခုအကြောင်းနဲ့ပတ်သက်လို့ဘာမှထုတ်မပြောဘဲနှုတ်ပိတ်နေတာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Jim was tight-lipped about his plans to get married. We don't know anything about his girlfriend.
Jim ကသူ့လက်ထက်မဲ့အစီအစဉ်ကြောင်းလုံးဝဘာမှထုတ်မပြောဘူးလေ။သူအမျိုးသမီးအကြောင်းလေကျွန်တော်တို့ဘာမှမသိကြဘူးလို့ကြေပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Jim was tight-lipped about his plans to get married. We don't know anything about his girlfriend.
ဒီကနေ့ lip ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lip service, stiff upper lip, lips are sealed, tight-lipped.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချင်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒါကတော့ VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလတန်ရဲ့ American 3 English စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ခုတော့သတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကပြောပြမှာပ
ါ။တရုတ်နိုင်ငံမှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားမှုကြောင့်သေဆုံးသူအရေအတွက်ဟာ414ဦးရှိလာတဲ့အချိန်မှာပဲမနေ့တနင်္လာနေ့ကဖွင့်လိုက်တဲ့ကတင်းတထောင်ဆက်ဆေးရုံသေးကိုတနင်္လာနေ့တွေစတင်ရောက်ရှိလာနေပြီလို့အာဏာပိုင်တွေကပြောပါတယ်။ဝူဟန်မြို့တည်ရှိရာဟူဘေးပြည်နယ်အတွင်းမှာတင်တနင်္လာနေ့ကသေဆုံးသူ64ဦးထပ်မံတိုးလာတဲ့အတွက်သေဆုံးသူအရေအတွက်စုစုပေါင်းတိုးလာတာလည်းဖြစ်ပါတယ်။ထောင်ပေါင်းများစွာသောတန်တရားရှိသူတွေကိုစမ်းသပ်ထားတဲ့ရလဒ်တွေထွက်လာတာနဲ့အမျှဒီဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ဟာလည်းလက်ရှိတဲ့ပိုပြီးတော့တိုးလာနိုင်ကြောင်းWHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းပြောဆိုထားပါတယ်။အဲဒီလိုပဲတရုတ်နိုင်ငံအတွင်းကကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုကူညီတိုက်ဖျက်ရေးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ကျွမ်းကျင်သူတွေကိုတရုတ်ကလက်ခံမယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်ကနေနိုင်ငံသားတွေကဲထုတ်ပြီးခီးသွားလာခွင့်ကန့်သတ်ချက်တွေချမှတ်တာဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပေါ်တုံ့လွတ်ခြောက်ခြားစရာဖြစ်အောင်လုပ်ဆောင်တာဖြစ်တယ်လို့ဒီနေ့လာနေမှာပဲတရုတ်ကဆွဆွဲလိုက်ပြီးဒီချိန်ထဲမှာပဲအမေရိကန်ကျွမ်းကျင်သူတွေကိုလက်ခံမှုဖြစ်လာတာပါ။သမရဒေါ်နယ်ထရန့်ကိုအောက်လွတ်တော်ကတရားစွဲဆိုထားတဲ့အမှုကိုအောက်လွတ်တော်ကတရားသည်အထက်လွတ်တော်ကတရားသည်လွတ်ပေးဖို့တရားသလောက်ရှိနေတဲ့အချိန်မှာပဲသမရကိုဥဆောင်တရားစွဲထားတဲ့အောက်လွတ်တော်ဒီမိုကရက်အမတ်တွေဟာတနင်္လာနေ့ကအာမအပြည့်နဲ့အပြစ်ဒဏ်ရှောင်လွှဲချက်တင်ခဲ့ကြပါတယ်ခင်ဗျာ။ထိုင်းနိုင်ငံခြေဆိုင်အမတ်ဒါစမှုကော်ပိုရေးရှင်းကြီးကမြန်မာနိုင်ငံရန်ကုန်မြို့မှာအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စမှုစုံအသစ်တည်ဆောက်ဖို့ပြင်ဆင်နေကြောင်းဂျပန်ခြေဆိုင်နီကီသတင်းမှာဖော်ပြထားပါတယ်။ဒီစမှုဇုံကကမ္ဘာအဆင့်မီကွန်ပျူတာတွေထုတ်လုပ်နိုင်ရေးနိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံအောင်ဆက်ဆောင်နိုင်တဲ့စမှုဇုံမရှိသေးတဲ့မြန်မာနိုင်ငံမှာအရေးပါတဲ့စမှုဇုံတစ်ခုဖြစ်လာမယ်လို့ဆိုပါတယ်
။ကျေးဇူးပါကိုစောင်းဝင်းလိုက်။သတင်းချင်းချုပ်ကိုနားဆင်ကြတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darryl Smith ပါရှင်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကမ္ဘာထွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိထုတ်လွှင့်ပါပါရှင်။သရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.